ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲသတင်းတွေကိုတင်ဆက်ပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ပန်းစည်းပြည်သူစစ်စခန်းတွေကို DNL တပ်အံပလောင်တပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့လို့တပ်မတော်ဘက်ကလည်းပန်းစည်းပြည်သူစစ်ဘက်ကနေစစ်ကူပေးပြစ်ခတ်တာတွေလုပ်ခဲ့ပါတယ်။ DNL ဘက်ကတော့ပန်းစည်းပြည်သူစစ်စခန်း၅ခုနဲ့အနီးအနားဘိန်းခင်းတွေကိုမနေ့ကဝင်ရောက်တိုက်ခိုက်ဖျက်ဆီးခဲ့တာမှာမူရင်းစေးပါဝင်လက်နက်အများပြားသိမ်းဆည်းရမိတယ်လို့ပြောပါတယ်။မနေ့ကနန်းခမ်းမြို့နယ်တွင်ပန်းစည်းပြည်သူစစ်တွေခြေပြုတ်တဲ့ဒေသကဘိန်းချံတွေဖျက်ဆီးပို့ထားတဲ့ TNL တပ်ဖွဲ့နဲ့ပန်းစည်းတကွန့်ပန်းဆိုင်မန်ပန်နဲ့စာတိုင်ပြည်သူစစ်စခန်းကပြည်သူစစ်တပ်ဖွဲ့ဝင်တွေနဲ့မြန်မာစစ်တပ်ပူးပေါင်းဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးပြည်သူစစ်တွေရဲ့မူရစ်စင်းနဲ့လက်နက်တွေကိုသိမ်းဆည်းရရှိခဲ့တယ်လို့ TNL ပြောခွင့်ရဗိုလ်မှူးကားအကျော်ကပြောပါရယ်
။မနေ့ကဒီ9နိုင်ခွဲကျော်6နိုင်ကြောင်အဲ့ဒါနေဆက်မှာညနေနေ့ခွဲအထိပန်းစည်းပြည်သူစစ်ခါပန်းစည်းပြည်သူနေနေနော်အဲ့မှာပန်းစည်းပြည်သူစစ်နေဒီသမ္မတဘက်ကသံဃာခွန်ခါမာယာတိတ္တညနေနဲ့အဲ့ဒါဖြစ်သွားတာဖြစ်တယ်ဖြစ်တဲ့အကြောင်းရတဲ့ဒီအဲ့ဒီတမားဒီနေရှိဝဂျင်းစပီးဒီလောက်သာရှိခဲ့အဲ့မှာဒီတစ်ခါတည်းဒီမှာဖြစ်တဲ့အချိန်ကတော့ပြည်သူစစ်နေတကဆာမပကဲအဲ့ဒါဒီဖြစ်ပေါ်နေတဲ့အချိန်မှာပဲဒီတို့အဖက်ကတက္ကသိုလ်ဒီဂျင်းကင်းတွေဒီလက်ပြီးဖြစ်တဲ့ဂျင်းကင်းအလုံးတော့ဘယ်ငါးကအဖေကတော့ဖြစ်နေတယ်တချို့စခန်းတွေကဒီလိုကဝင်ရောက်ရှင်းလင်းနေရှင်ကြတော့ဒီမူရှိုးကဘိန်းမဲဘောနဘိန်းမဲနေရာဆက်ချောက်ပိတာနဲ့ရမစီပြာလီတောင်းပြရဲ့ဒီလက်နေငယ်မျိုးစုံကနဆယ်လီနဲ့ဒီစီမျိုးစုံအဖေတို့ကဒီစီတဲ့အဖေစီရမြေတွေရှိတယ်ဒီပြည်သူစီအဖေဝင်လဲရှိဦးအရှင်ဖမ်းမိတဲ့ဒီ along the အတေးရတယ
်တိုက်ပွဲတွင်ပြည်သူစစ်ဘက်ကတပ်ဖွဲ့ဝင်တဦးကြာဆုံးခဲ့ပြီးရှစ်ဦးကိုဖမ်းဆီးရမိကြောင်း DNL ဘက်က3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ DNL ဘက်ကသတင်းထုတ်ပြန်ထားပါတယ်မနေ့က TNL တန်းပလောင်တပ်ဖွဲ့နဲ့ပန်းစည်းပြည်သူစစ်ဘက်တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွင်မြန်မာစစ်တပ်ကလက်နက်ကြီးပစ်ကူပေးခဲ့တယ်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်မှဘူမှုချုပ်စော်မင်းထွန်းကပြောပါရယ
်။ Nine Kai Kidu Force ကပန်းစည်းပြည်သူစစ်ဘက်ကခေါ်ရမယ်သူက Nine Kai Sound ဖွဲ့ဆိုင်မှာမှာရှိတဲ့ပန်းစည်းပြည်ဝနာလေးအပြည်သူ့ကိုစခန်းငားနေရကိုကျော်လေလေးကတော့နောက်ဆုံးပြစ်ခတ်တိုက်ခိုက်တာရှိပါတယ်။အဲဒီမှာတော့9နာရီခွဲကနေ9နာရီခွဲလောက်ထိကျွန်တော်ဖြစ်တဲ့လို့ဖြစ်ပါခဲ့တယ်။အစီပြည်သူ့စစ်တပ်ချုပ်လဲတဲ့ကိုကြာဆုံးထိခိုက်ဒဏ်ရာရရှိရှိပါတယ်။ကမ္ဘောဒီးယားကလည်းအဝေးကပြည်သူ့ပြည်သူ့စစ်ဆေးရတယ်။ပြည်သူ့ပြည်သူ့ကတော့မခွန်နိုင်ဘူးလားမဟုတ်ဘူးဒီစင်တော့
။မနေ့ကပန်းစည်းဒေသကနေစတင်ဖြစ်ပေါ်ခဲ့တဲ့ TNL နဲ့တပ်မတော်ပန်းစည်းပြည်သူ့စစ်တပ်ကြားကတိုက်ပွဲဟာနန်းဖက်ကနဲ့နန်းခမ်းကြားကားလမ်းပေါ်ထိပြင်းထန်ဖြစ်ပွားခဲ့ပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်တဲ့တမ်းပလောင်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားမလဆရဲနေ့မှာလဲရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့နယ်ရွှေညောင်ပင်ကျေးရွာမှာတိုက်ပွဲဖြစ်ပွားလို့ရွာသားနေရာကျော်နေရာကနေစွန့်ခွာထွက်ပြေးနေရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတမ်းပလောင်တပ်ဖွဲ့အနေနဲ့မူရင်းစေးဝါးနေနေရေးကိုလှုပ်ဆောင်နေတယ်လို့ဘိန်းဆိုင်နေတဲ့ပြည်သူစစ်ဖွဲ့ဝင်တချို့နဲ့အစင်လူလူပြစ်ခတ်တိုက်ခိုက်မှုတွေဖြစ်နေတယ်လို့ဆိုပါတယ်။မြန်မာစစ်တပ်ဘက်ကလည်းဒီတော့တွင်မူရစေဝါဖမ်းဆီးမှုတွေတိုးလို့လှုပ်ဆောင်နေတာကြောင့်မူရစေဝါဖမ်းဆီးရရှိမှုတွေတော်တော်များများရှိနေတယ်လို့ထုတ်ပြန်ထားပါတယ်။မြန်မာစစ်တပ်ဘက်ကမူရစေတွေစက်တိုက်ဖမ်းဆီးနေတဲ့လှုပ်ဆောင်ချက်ပေါ်မှာရှမ်းပြည်မူရစေဝါစောက်ကြီးရေးဘွဲ့တာဝန်ခံကိုစိုင်းမင်းကအခုလိုပြောပါတယ
်။2020ထဲမှာတော့ဒီကူးပြောင်းလာတဲ့ကာလထဲမှာတော့တရုတ်နိုင်ငံတွေဖိအားပေးလာတယ်ဖိအားပေးလာတဲ့ပုံမှာဒီကတော့ဒီမူဆယ်မြို့ပေါ်မှာအခြေစိုက်ပြီးတော့မှစီးပွားရေးလုပ်ကိုင်နေတဲ့ဒီလိုစစ်တွေကိုစက်မတော်အမြင်နဲ့နေရာပြောင်းရှိခိုင်းတာတွေရှိတယ်ဒီဟာရဲ့နောက်ဆက်တွဲပေါ့နော်ဒီဖမ်းဆီးမှုတွေတက်တိုက်ပြုတ်လာတယ်ဦးကြီးစေဝါထုတ်လုပ်တဲ့ဒီတိုင်းတွေကလက်နက်ကာနဲ့ပတ်သက်တာတွေရှိတယ်တမ်တော့ကတော့ဒီဖန်စီရမိတဲ့အချိန်မှာပိုင်ရှင်နဲ့ဆိုတဲ့ဟာကြီးညာတဲ့ဟာတော့သူတို့ကုန်တိတ်ခါကိုထိပါမှာကိုသူတို့စိုးရိမ်တယ်လို့မြင်မိတယ်။ဘာဖြစ်လို့ဆိုတော့ဘီတုစစ်ဆိုတာကဒီတမ်တော်ရဲ့လက်အောက်ခံလက်နက်ကင်အုပ်စုတွေဖြစ်တယ်
။တချို့ဖန်စီရမိတဲ့မူရစ်စေးတွေဟာဒေသခံဘီတုစစ်အဖွဲ့ဝင်တချို့နဲ့ဆက်ဆက်ကောင်းဆက်ဆက်မယ်လို့တမ်တော်သတင်းမှပြန်ကြားရေးဖွဲ့ပြောခွင့်ရဘူမှုချုပ်စော်မင်းထွန်းက VOA ကိုပြောဆိုခဲ့ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါ VOA မြန်မာပိုင်းဌာနကနေသတင်းပေးပို့ထားပါတယ်။